ရာသည်ကြောင်းလဲမှုတန်မြန်မာနိုင်ငံမှာခံစားနေရပြီဆိုတော့ထင်းထင်းရှားရှားပြလာတဲ့ဖြစ်ရပ်တစ်ခုကတော့2019မိုးရာသည်အတွင်းမွန်ပြည်နယ်ပေါင်မြို့နယ်ကလူပေါင်း60ကျော်သေဆုံးခဲ့ရတဲ့ဩဂုတ်လရေကြီးရေရှမ်းမှုနဲ့အတူမြေပြိုခဲ့တာပဲဖြစ်ပါတယ်။အဲ့ဒီသဘာဝအန္တရာယ်ကမွန်ပြည်နယ်ကဒေသခံတွေအတွက်မရှိမဖြစ်လိုအပ်တဲ့တောင်းနဲ့ချီတဲ့ရေရင်းတွေကိုပါပျက်စီးစေခဲ့တာပါ။မြေရောက်ရေကိုအားထားနေရတဲ့ဒီဒေသခံတွေအတွက်ဘာရီလောက်တဲ့နဲ့ဆိုတော့ကိုမြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြေရောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းကပြောပြပေးမှာပ
ါ။မွန်ပြည်နယ်မှာရေကြီးရေချမ်းဖြစ်လာရောဒဏ္ဍာဆိုင်ရာတွေအဖွဲ့ကြီးတွေကသွားပြီးတော့ဒီမှာကျေစီကြီးလှုပ်တယ်ကောင်းတယ်ဒါပေမဲ့လို့ဒါရီကဘာကြောင့်ဖြစ်ရလဲဘယ်လိုဖြစ်နိုင်လဲဆိုတော့ကြိုတင်ပြီးတော့စီစဉ်ထားမှုနေနေသေးတယ်ပေါ့ဗျာနောက်တစ်ခါဒီနေရာဒီမှာဥပမာကျွန်တော်ကရည်သမားဆိုတော့ရည်တွင်းတူးရင်ပြင်သားတူတူရည်ရတာပဲကွာဘာမှလူမျိုးထုံးကြအိမ်နောက်ပွေတူတူအိမ်ရှိတူတူပြင်သားတူတူမဟုတ်ဘူးခင်ဗျရည်တွင်းတူတာအိမ်နောက်ပွေမှာအိမ်သာရှိတယ်အိမ်သာနဲ့ပြီး50အတွင်းမှာမတူရဘူးအဲအဲ့လိုမျိုးဒီလိုပဲဒီလိုမြေပြိုတဲ့နေရာဒီမှာတောင်ကြီးမှာရည်တွင်းတူးမယ်အဲ့ဒါတောင်ပေါ်ကနေရည်ကြမယ်တစ်ပင်းနေခုတ်သွားတယ်အဲ့တော့မိုးရွာရင်ရည်ကြီးပြီးတော့အဲ့ဒါရည်တွင်းမှာပေါင်ဒီမှာမြေသားတွေပို့သွားမယ်အဲ့မြေကြီးတွေကိုရည်တွေဝင်မယ်အဲ့ဒီလိုပဲကျွန်တော်ရဲ့တွင်သမားတွေရဲ့ကျွန်တော်အဆက်တွေရမွန်ပြည်နယ်မှာဒီရည်ကြီးရည်ရံဖြစ်လိုက်တာမှာမွန်ပြည်နယ်တခုထဲမှာဒီစက်ရည်တွင်အဝေးစည်တွင်ပေါ့ဒီလက်တူတွင်3,000ကျော်လောက်ပျက်စီးသွားတယ်အဲ့ဒီမှာအိမ်တိုင်းအိမ်တိုင်းမှာကြီးတွင်ရှိတယ်တချို့တက်နိုင်တဲ့အိမ်ကစက်တူတူတွင်ရှိတယ်တချို့အိမ်တွေကလက်တူတွင်ရှိတယ်အဲ့ဒီရက်ဒီတာကတန်လွင်ကြီးကအရင်တော့ကောင်းတယ်သူကစီစဉ်နဲ့လိုက်ပြီးတော့ fresh ဖြစ်တယ် draining season မှာဆိုရင်ဒီ flood ဖြစ်တော့ဒီကောင်ကမတုံးနိုင်တော့ဘူးတောင်ထုံးတဲ့နေရာတွေမှာလက်တူရင်းတူပြီးတော့ရတယ
်အခုလိုရေရင်းပေါင်းတောင်းနဲ့ချီးပြီးပျက်စီးကုန်ပေမဲ့တနိုင်တစ်ပိုင်းပြန်ပြီးပြုတ်ပြန်မယ်ဆိုရင်ပြန်တုံးလို့ရပါတယ
်ပြည်သူအနေနဲ့တနိုင်တစ်ပိုင်းလုံးလို့ရနိုင်တာကတော့ကိုထူကိုထားနဲ့ကိုရင်ကတွင်းကွာကိုကျွန်တော်တို့တွင်းဆယ်ရတာပေါ့ဗျာအဲ့ဒီရည်တွေကိုခတ်ထုတ်ပြေးနော်အခုမိုးကုန်ပြီဆိုရင်ဒါခတ်ထုတ်ပလိုက်ဒီကအနေနဲ့ဒီကိုအောင်လို့ကျွန်တော်တို့ရည်တွင်းတွင်းတူးတို့တူးပြီးကစားရည်ထွက်လာပြီဆိုရည်လိုက်လာအောင်အဲ့ဒီအခြေကြီးတွေကိုရှင်းလို့ရှင်းပြီးတော့မှရည်ကြီးတက်လာမယ်အဲ့ဒါကိုစောင့်အောင်မယ်တရက်တန်ကြီးနှစ်ရက်တန်ကြီးတစ်ခါတလေတစ်ပတ်လောက်စောင့်အောင်မယ်အဲ့ဒီလိုနဲ့အဲ့ဒါအောက်ထားပြီးတော့မှအဲ့ဒီရည်ကိုမလုပ်ကြည့်ရမလဲတောက်လို့ကောင်းမကောင်းဘူးပမာဏီပမာဏီဆိုရင်ဟာလားရည်နွေးကြိုကြည့်လိုက်အဲ့အဲ့ဒီကိုလက်ဖက်ရောက်ထည့်ကြည့်လိုက်လက်ဖက်ရောက်ထည့်လို့မဲသွားတယ်ဆိုရင်ဒါတော့တော့အတိတ်ကြီးလို့သိဘူးမမဲဘူးဆိုရင်တော့ကောင်းပါရဲ့ထမင်းချက်ကြည့်လိုက်ထမင်းချက်လို့ဆန်နေရမဝဘူးဝါကြီးကြီးမဖြစ်ဘူးမိကြံကြံမဖြစ်ဘူးအားသာဆိုတော့တော့လို့ရပြီငါတို့တွင်းအရင်တိုင်းပြန်ဖြစ်သွားပြီအဲလိုမျိုးပေါ့ဗျာတနေ့တစ်ပိုင်လှုပ်လို့ရပါလေရရွာလိုက်ကြီးရောင်ကိုအခုဆိုလို့ရှင်တော့ဗမာပြည်မှာလည်းဇိုးအဖွဲ့မဟုတ်တဲ့အဖွဲ့ကြီးပေါ့ NGO တွေအများကြီးပါအဲလိုမျိုးတွေလုပ်နိုင်ရင်ရတယ်နောက်တကကုနာပြောတဲ့ရက်ွက်လူကြီးတွေနဲ့ဒီဟာကိုတမိုးထားပြီးတော့လှုပ်ရှားတဲ့လူငယ်အဖွဲ့ကြီးရင်းရှိရဆိုရင်ပို့ပြီးတော့မြန်မြန်ဆန်ဆန်တက်တော်လေးလေးတို့ရှိရမှာပေါ့
မြေရောက်ရေကိုတူးဖို့တုံးဆွဲတာနဲ့ပတ်သက်ပြီးပြည်သူတွေချာအသိပညာဖြန့်ဖြူးပေးဖို့လည်းလိုအပ်ပါတယ
်အဓိကကကျွန်တော်အမြင်ပြောရရင်ဒီမီအောက်ရေနဲ့ရေနဲ့ပတ်သက်လို့ပညာပေးလိုရမယ်အနားနေတဲ့လူတွေကကျောင်းနေမှာဒါလေးတွေကိုပြောပြရမယ်ဟောပြောပွဲတွေလိုရမယ်ရက်ွက်ဒီမှာလေမီအောက်ရည်ရည်တွင်းတုံးတဲ့လူတွေကိုခင်ဗျားတို့ရည်တွင်းကိုရည်ကိုဘယ်လိုရှိခုနကကျွန်တော်ပြောသလိုနီလေးတွေနဲ့ဟာပတ်စံကုန်ပြန်မလို့ဘယ်လိုရှိလိုက်ရင်ဒီကကောင်းမကောင်းသိတယ်နော်အဲ့ဒီရည်ကိုအင်နာနာကိုမတူးနဲ့ဟာရည်တွင်းကခတ်တဲ့ရည်တွေကိုအဝေးကိုစီးသွားအောင်ပြီးလိုက်ပြီးရည်တရော်လေးမြောင်းလေးနဲ့လို့နော်ဟိုအဲ့ဒီအမီနာမှာတစ်ပင်ဝေပင်ဆိုင်လို့ဓာမီဩဇာဘုံနေပလင်းနေဟိုမထားနဲ့အမတော်စားတိုက်ကြီးပြီးလဲသွားတယ်ဒီကလေးတယောက်ကတိုက်ကြီးပြီးလဲသွားတယ်ဟို toxic ဖြစ်တဲ့ပလင်းတွေကဟိုရေအိမ်နဲ့ကျသွားမယ်လူကမသိဘူးမှားပြီးသုံးမိမယ်အဲ့လိုမျိုးမဖြစ်အောင်လို့အဲ့လိုမျိုးတွေဒီပညာပေးလေးတွေလုတ်တင်တယ်လို့ကျွန်တော်မြင်တာပေါ့ဗျာလုတ်လာရင်ပူကောင်းတာပေါ့
ရေကြီးရေရှမ်းတာဟာတက်တော့ပြုံးပြီးမှုနဲ့လဲဆက်နွှဲနေတာပါ
ဒီကြီးရည်ရှင်တာဗျာကျွန်တော်တို့တောင်ဆောင်နေမှာသူကဒီဘုတ်လူပေါ်ပြလေးနေတာပေါ့ပြစ်ပြီးနေခုတော့တောင်ကုန်ပြစ်သွားတော့ဟိုမိသားတွေကိုဆက်ကန်နေကုကအကြဆင်းသွားတော့မိရီကပါလာတယ်ပါလာတာမှာစွန့်ဆန်နေမိရဲ့တင်းဆန်နေမိရှိတယ်အဲ့ဒါနှုံးဆန်နေမိရှိတယ်နှုံးဆန်နေမိတွေရှစ် ွန်းနဲ့တွဲဆက်မှုညံ့နေမိတွေကတုံးလိုက်ခဲလိုက်ခဲလိုက်ပြုတ်ကျလာတယ်အဲ့ဒီမှာမှအဲ့ဒီမှာကြောက်တုံးကြောက်ခဲတွေကမြုပ်နေအဲ့ဒီဟာတွေကပါတိုက်စားပြီးတော့ပြင်းချင်းလာတာပေါ့ဗျာပြင်းချင်းလာတော့တောင်ကြီးမှာရှိတဲ့ဆောက်ဦးတွေကိုတွန်းတိုက်တယ်ထိုင်မိတယ်ပျက်စီးကုန်တယ်အားများတဲ့အခါကျတော့ဆိုင်နဲ့အိမ်ကြီးလိုပေါ့ဗျာအကုန်လုံးပြုတ်ပါသွားတယ်ဟာရေတွင်းနေကြတော့အဲ့ဒီရေတွေကနှကမ်းပေါင်ကိုရှံပြီးတော့အဲ့ဒီရေစိုးတွေကရေကောင်းတွင်းတွေကိုဝင်းကုန်တော့တွင်းနေပျက်စီးကုန်တာပေါ့ဗျာ
အခုလိုရေကြီးမြေပြုတ်မှုအန္တရာယ်ကိုဘယ်လိုကြိုတင်ကာကွယ်နိုင်ပါသလဲ
အဲ့တောင်ကျောင်းနေကုနာလိုနေရာတွေမှာပြန်လို့ရမှာဘာလို့ရမှာတိပြင်းပြန်နေဆိုက်ရမယ်အပင်ကြီးတွေပြန်ဆိုက်နောက်တစ်ခါကိုအိမ်အခြေဒီမှာတောင်ကြီးမှာနေတဲ့လူတွေပြည်ရောင်းလို့မရတဲ့လူတွေအဲ့ကိုအိမ်ပတ်ပတ်လေမှာဟိုတောင်အကြတဲ့ကြီးတွေကိုကိုအိမ်ကိုတက်တက်မရှိအောင်ရေလွှဲမြောင်းလေးတွေလုပ်ပေးရမယ်အဲ့တော့အိမ်ကိုပတ်ပြီးတော့ဘေးကိုစင်းချသွားမယ်အဲ့ဒါဆိုရင်ကိုအိမ်ရဲ့အခြေကိုရေတိုက်စားမှုတက်တာမယ်နော်အဲ့လိုမျိုးလေးတွေလုပ်ကြရမယ်အပင်တွေဆိုက်ကြရမယ်နောက်တစ်ခါဒတိလေးထားမှာပေါ့အသည့်နဲ့ဒတိလေးထားမှာပေါ့အဝေးအားနဲ့စင်ကောရှင်းပေါ့ဗျာ
ကဘာတလောရာသီဥတုပြောင်းလဲမှုဒဏ်ကိုခံနေရချိန်မှာသဘာဝဘေးအန္တရာယ်ကိုရှော့မတွေ့ကြဘူးလေတတိပေးပါတယ
်ကျွန်တော်ပုံမှာပြီးမှာဗျာဒီလိုမြေပြိုတယ်တောင်ပြိုတယ်ဆိုတာတွေကအကြောင်းစိမ့်တွင်းရှိတဲ့နေရာတွေဟိုဝေးလံကောင်းတည်တဲ့တော်တွေအောင်နေကြမှာဒါဖြစ်ဖူးတာများတာဖြစ်ကြတာဟုတ်ပေါင်ဆိုတာကျွန်တော်တင်တင်နိုင်လမ်းမကြီးတိုင်းပဲအဲ့လမ်းကြီးရဲ့ရှိပဲချမ်းဒီမှာအိမ်ကြီးကရွာတန်းစီဒီလိုတန်းစီဆောက်ပြီးနေကြတာတွေဟုတ်ဗျာအဲ့တော်မတက်သွားတော်ခုတ်တော်ခုတ်နောက်တစ်ခါကြောင်မိုင်းထုတ်ပါနဲ့အဲ့လိုမျိုးတွေလှုပ်လာတော့လှုပ်တဲ့အည်တွေကြီးပြားလာတယ်တောင်ပေါ်မှာအဲ့လိုလှုပ်တဲ့နေရာကြီးကျေပြန့်လာတယ်ဒါမှမဟုတ်ပဝင်းကျင်ကိုပြန်ထင်းသိမှုအနေနဲ့ဒီသူ့ရဲ့စူးကျိုးတွေကိုတတိမထားမိကြဘူးထုတ်တဲ့လူရောဟိုနေတဲ့လူရောအဲ့လိုထားလိုက်တော့အခုလိုမျိုးဖြစ်လာတော့မှလက်တွေ့တင်ကန်းစာရနေကြတာ
ဦးမြင့်သိန်းရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်ပါ